ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကလူချိန်များတဲ့စားတောက်ဆိုင်တစ်ခုမှာအယ်ရှာဘတ်စစ်သွေးကြရရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံး29ဦးသေဆုံးခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူတွေထဲမှာအမျိုးသမီး9ဦးပါဝင်တဲ့ရပ်သား18ဦး၊တိုက်ခိုက်သူ6ဦးလို့လည်းပါဝင်တယ်လို့လုံခြုံရေးတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။မိုဂါဒီရှုမြို့တော်ဟွန်ဒါတပ်ဖွဲ့ကပို့စ်ဖီနဲ့ပီဇာဟောက်စားတောက်ဆိုင်နှစ်ခုကိုစစ်သွေးကြရကဝင်တိုက်ခဲ့တာဖြစ်ပါတယ်။တနတ်သမားတွေနဲ့အပြန်အလှန်တိုက်ခိုက်မှုအတွင်းဆိုမာလီယာချုပ်ထွက်ဖွဲ့ဝင်9ဦးသေဆုံးတယ်ဆိုလူကြုံရေးသတင်းရင်းမြစ်ကပြောပါတယ်။စစ်သွေးကြတွေကဘုံးနယ်ပြစ်လို့အမျိုးသား3ဦးသေဆုံးခဲ့ရတယ်ဆိုလည်းသတင်းရင်းမြစ်တွေကပြောပါတယ်။စစ်သွေးကြတွေစီမင်းထားတဲ့ဒုတိယမြောက်စားတောက်ဆိုင်ကိုတော့ဒီကနေ့တာတာပြင်းနေမနေ့ခင်းပိုင်းမှာလူကြုံရေးတပ်ဖွဲ့တွေက17နာရီလောက်တိုက်ခိုက်ပြီးတော့သိမ်းယူခဲ့ရတာဖြစ်ပါတယ်။တိုက်ခိုက်မှုတွေအတွင်းထဏ်ရန်ရသူ26ဦးကိုကယ်တင်ခဲ့ရတယ်ဆိုလည်းအရေးပေါ်ဌာနကပြောပါတယ်။ Pizza House နဲ့ပေါ်စထရီးတ်စားတောက်ဆိုင်ရဲ့အပြင်ဘက်မှာကားပေါင်းဖောက်ခွဲတာကြောင့်အကြီးအကျယ်ပျက်စီးခဲ့ရတဲ့မင်းရဲ့ဗုဒ္ဓဦးညနေပိုင်းမှာတိုက်ခိုက်မှုဆက်တင်ခဲ့ပါတယ်။ပေါ်စထရီးတ်စားတောက်ဆိုင်ထဲကိုတနတ်သမားတွေကအဆပြုဝင်ရောက်ခဲ့တာပါ။ဒီနောက်မှာတော့ Pizza House ကိုကူးသွားကြပြီးလုံခြုံရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တာလို့မြင့်မြင့်တွေ့သူတွေကပြောပါတယ်ရှင်။